IT လောကမှာအလုပ်အသစ်တွေကိုစဉ်းစားလို့ရှိရင်လေအခုလစာရဲမကဘူးတခြားခန်းစားပိုင်ခွင့်တွေရပိုင်ခွင့်တွေအတွက်ပါထည့်ပြီးတော့စဉ်းစားဖို့ပို့ပြီးတော့အရေးကြီးလာပြီဆရာ
အဲ့ဒါကတော့ဘယ်လို့မစူစဉ်းစားသင့်တယ်မဟုတ်ဘူးလားဗ
ျဟုတ်တော့ဟုတ်ပါတယ်ဒါပေမဲ့တခြားအလုပ်တွေထက်ကိုဒီ IT အလုပ်ခွင့်တွေမှာလစာရဲတခြားပေးတဲ့အကျိုးခန်းစားခွင့်တွေရလဲတော်တော်လေးကိုထူးတယ်လေနောက်တကယ်ကိုတော်တဲ့ထက်တဲ့သူတွေကိုရနိုင်ဖို့အတွက်ကုမ္ပဏီတွေကသူ့ရက်ငါပို့ပြီးတော့အပြိုင်ဆွဲဆောင်နေကြတယ်ရှင်
အမေရိကန်မှာဒီအလုပ်ရှာနေသူတွေအတွက်တော်လေးအထောက်အကူဖြစ်တဲ့ Glassdoor website မှာလည်းဘယ်ကုမ္ပဏီတွေမှာဘယ်လိုမျိုးအကျိုးအမြတ်တွေပေးတယ်ဆိုတာကိုအခုဒီသူ့ရဲ့ website မှာအသေးစိတ်ထပ်ဖြည့်လိုက်တယ်မဟုတ်လားဗ
ျဟုတ်တယ်လေ Glassdoor ကဘယ်ကုမ္ပဏီတွေကဘယ်လိုလစာပေးတယ်အလုပ်ခွင့်အနေထားတွေကဘယ်လိုရှိတယ်ဆိုတာကိုသုံးသပ်ပြနေတဲ့ website မလားအခုတော့ဘယ်လိုမျိုးရပိုင်ခွင့်ခန်းစားခွင့်တွေပါပေးတယ်ဆိုတာကိုအဓိကသိနိုင်ဖို့အတွက် benefit review ဆိုပြီးတော့ကိုသူတို့ website မှာထပ်ပြီးတော့ဖြည့်လိုက်တာလေအဲ့တော့ဘဲကုမ္ပဏီပဲဖြစ်ဖြစ်အဲ့ဒီကုမ္ပဏီမှာလက်ရှိအလုပ်လုပ်နေတဲ့သူတွေအလုပ်လုပ်ခဲ့ဘူးတဲ့သူတွေကိုယ်တိုင်ကိုယ်ကဒီခန်းစားခွင့်တွေကိုတုံ့တက်ပြနိုင်ပါတယ
်ကိုယ့်ရဲ့နာမည်ကိုပြောစရာမလိုဘဲနဲ့ယာရုအဆင့်နဲ့အမြဲတမ်းဝန်ထမ်းလားအချိန်ပိုင်းဝန်ထမ်းလားဆိုတာကိုပြောပြဖို့လိုပါတယ်နောက် Glassdoor ကအချက်တွေခွဲပြီးတော့မေးထားတဲ့အထက်မှာဘာတွေပါလဲဆိုတော့ကုမ္ပဏီကဝန်ထမ်းတွေအတွက်ကျန်းမာရေးစောင့်ရှောက်မှုစိတ်ကျန်းမာရေးကုကျန်းမာရေးအတွက်ဘယ်လိုမျိုးအထောက်အကူတွေပေးသလဲဆိုတာပါပါတယ်နောက်ကိုယ့်ရဲ့ဝင်ငွေကိုဘယ်လိုစုဆောင်းလို့ရလဲပင်စင်အတွက်ဘယ်လိုမျိုးစုဆောင်းပေးထားသလဲဆိုတာမေးပါတယ်နောက်ဒီကိုယ့်ရဲ့မိသားစုအတွက်အကျိုးခံစားခွင့်တွေဘယ်လိုရှိသလဲဆိုတာမေးပါတယ်။တနည်းကိုလစာနဲ့ခွင့်ဘယ်လောက်ပေးသလဲဆိုတာလည်းပါပါတယ်။တခါဒီကိုယ့်ရဲ့ပညာရေးတိုးတက်ဖို့အတွက်ကျောင်းတွေတန်းတွေတက်မယ်ဆိုရင်ကုမ္ပဏီကဘယ်လိုမျိုးအထောက်ပံ့တွေပေးသလဲဆိုတာလည်းမေးတယ်။အဲ့ဒါတွေအပြင်တခြားခံစားခွင့်တွေဥပမာဆိုရင်နေ့လယ်စာကြွေးလားဝန်ထမ်းလျှော့ဈေးရလားဆိုတာမျိုးတွေကိုပြောပြနိုင်ကြပါတယ
်။ကုမ္ပဏီတော်တော်များများဝန်ထမ်းတွေကလည်းဒီသူတို့ရတဲ့ခံစားခွင့်တွေကိုသူများတွေသိနိုင်ကြဖို့ဆိုပြီးတော့အဲ့ဒီမှာတွားပြီးတော့ရေးကြတယ်လေ။အဲ့ဒီထဲမှာ IT ကုမ္ပဏီတွေကပေးတဲ့အကျိုးခံစားခွင့်တွေကတော်တော်လေးကိုထူးခြားလို့ IT ဆောင်းပါးတွေမှာအကျယ်တဝန့်ရေးစရာဖြစ်နေတယ်
။အလုပ်ရှာကြတဲ့သူတွေအနေနဲ့ဘယ်ကုမ္ပဏီတွေကဘာတွေကမ်းလှမ်းနေဆိုတာကိုနှမ်းရှင်သုံးသပ်နိုင်ကြတဲ့အထက်မှာစစောကပြောတဲ့ဒီရပိုင်ခွင့်ခံစားခွင့်တွေကြတော့အသေးစိတ်မသိနိုင်ကြဘူးလေ။ဒါကြောင့်မလို့အဲ့ဒီကုမ္ပဏီကကိုယ်နဲ့ကိုက်မကိုက်ဆိုတာကိုဆုံးဖြတ်နိုင်ကြဖို့ခုလိုလုပ်ပေးရတာဖြစ်တယ်လို့ Glassdoor ကုမ္ပဏီရဲ့အကြီးတန်းအရာရှိ Alison Willoughby ပြောရကူလဲဆောင်းပါးတွေမှာကိုးကားကြပါတယ်။ဒီခန်းစားခွင့်တွေကအလုပ်သမားတွေရဲ့ကုမ္ပဏီပေါ်မှာကျင့်တဲ့အားရမှုရှိမရှိဆိုတဲ့အပေါ်မှာအများကြီးသိအောင်မှုရှိတယ်လို့သူကဆိုတယ်ဗျ
။စီးပွားရေးနဲ့ပတ်သက်တဲ့သတင်းတွေကိုတုံ့တက်ရေးပြနေတဲ့ Market Watch ဆိုတဲ့ website မှာတော့ပေးတဲ့လစာကတခြားကုမ္ပဏီတွေထက်ကိုနည်းနေပေမဲ့လည်းခန်းစားခွင့်တွေသိပ်ကောင်းတဲ့အလုပ်ကိုရွေးချယ်ဖို့အတွက်စဉ်းစားကြတဲ့သူက59ရာခိုင်နှုန်းလောက်ရှိတယ်လို့ရေးတယ်လေ။အလုပ်သမားတွေရဲ့အကျိုးခန်းစားခွင့်တွေအတွက်ကုမ္ပဏီတွေကတစ်နှစ်တစ်နှစ်ကိုဒေါ်လာသန်းချီပြီးတော့သုံးကြတယ်တဲ့။တချို့ကုမ္ပဏီတွေဆိုလို့ရှိရင်အထူးအတိုင်ပင်ခံတွေကိုငှားပြီးတော့တော့မှဒီတခြားကုမ္ပဏီတွေနဲ့အပြိုင်ခန်းစားခွင့်တွေပေးနိုင်အောင်လို့လုပ်ကြရတဲ့အဲ့ဒါမှပဲသိတော်တဲ့သူတွေသူတို့စီမှာအလုပ်လုပ်ချင်လာအောင်လို့ဆွဲဆောင်နိုင်မှာဖြစ်တယ်လို့ Glassdoor ရဲ့ဒီစွမ်းရည်ပိုင်းဆိုင်ရာအခြေခံ Will Stanley ပြောတာကိုလည်းရေးပြထားပါတယ
် Fox စီးပွားရေးသတင်း website မှာတော့နာမည်ကြီး IT ကုမ္ပဏီကြီးတွေကသူတို့ရဲ့ဝန်ထမ်းတွေဘယ်လိုပြောင်းထားလဲဆိုတဲ့ခေါင်းစဉ်နဲ့ဒီ IT ကုမ္ပဏီဝန်ထမ်းတချို့ပြောထားတာကိုပြန်လည်ဖော်ပြထားတယ်ဗျGoogle, Facebook, Microsoft စတဲ့လူသိများတဲ့ကုမ္ပဏီတွေမှာထူးခြားတဲ့ခန်းစားခွင့်တွေဘာတွေလဲဆိုတာပြောထားတာပေါ့ဗျာ။ဥပမာဆိုလို့ရှိရင် Google မှာဆိုလို့ရှိရင်ဝန်ထမ်းတွေကိုယ့်ရဲ့လေ့ကျင့်ခန်းလုပ်နိုင်ဖို့ gym ရှိတယ်။နောက်ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေအခမဲ့ကျူတယ်လို့ Google ရဲ့လက်ရှိအကြီးဆုံးဝန်ထမ်းတယောက်ကရေးပါတယ်
။ Facebook ကုမ္ပဏီရဲ့ဒီလက်ရှိ engineer တယောက်ကလည်းသူတို့ Facebook ကတဲ့ Google ကုမ္ပဏီပြီးလို့ရှိရင်ဒုတိယမြောက်ခန်းစားခွင့်တွေကောင်းတဲ့ကုမ္ပဏီဖြစ်မယ်ဆိုပေမဲ့သူတို့စီမှာလည်းအစားအသောက်အတွက်ရောဒီကိုလဲလှုပ်ရှားအားကစားနိုင်ဖို့အတွက်ပါကုမ္ပဏီကစီစဉ်ပေးထားတယ်လို့ဆိုရဲ။နောက် Apple ကုမ္ပဏီမှာအလုပ်လုပ်ခဲ့တဲ့သူတယောက်ပြောတာကတော့သူတို့စီမှာရုံးတက်လို့ရှိရင်ဝစ်ချင်တာကိုဝစ်နိုင်တယ်တဲ့။တချို့ဆိုလို့ရှိရင်နင်ဂျာလိုမျိုးဝစ်လာတဲ့သူတွေတောင်မှရှိတယ်ဆိုပဲ။နောက်ပြီးတော့ Apple Computer တို့ iPhone, iPad တို့နောက် Apple ရဲ့ Software တွေကိုဝန်ထမ်းတွေကဝယ်ကျင်နေဆိုရင်လေဒီဝန်ထမ်းလျှော့ဈေးတွေကဘာတွေကဘလောက်ရတယ်လဲဆိုတာကိုပြောထားတယ်ရှင့
်ဝန်ထမ်းတွေအညောင်းညာပြည်အောင်နှိပ်ပေးတာတို့နောက်ဒီရုံးမှာအခမဲ့ဘီယာတောက်နိုင်အောင်လုပ်ပေးထားတာတို့ကို့အတွက်တင်မကောက်အိမ်မှာမွေးထားတဲ့အိမ်မွေးသစ်ဆန်အတွက်ပါကျမကြီးအာမခံပေးတာတို့ခလီမွေးလို့ရှိရင်လနဲ့ချီပြီးတော့ခွင့်ယူနိုင်တာတို့ကလည်းဒီအဲ့ဒီထိတ်တန်း ID ကုမ္ပဏီတွေကပဲပြီးတဲ့အကျိုးမြတ်တွေပဲလေဒါပေမဲ့ဒီလိုမျိုးရောက်ပိုင်ခွင့်တွေခန်းစားချက်တွေရှိပေမဲ့တကယ်လက်တွေ့ခန်းစားနိုင်ဖို့အခြေအနေလူသေးတယ်ဆိုတာကို Google မှာဒီ Program Manager လို့ဖုသူတယောက်က Glassdoor website မှာတုံ့တက်ရေးထားတာကလည်းစိတ်ဝင်စားစရာကောင်းပါလေ
။သူကဗာရေးထားလဲဆိုတော့အဲ့ဒီခန်းစားပိုင်ခွင့်တွေရတဲ့ကိုယ့်ကိုအဲ့ဒီအလုပ်မှာဆက်ပြီးတော့လုပ်ချင်နေအောင်ပို့ပြီးတော့အလုပ်တွေပြင်းပြအောင်လို့လုပ်ထားတဲ့ဟာတွေပဲတဲ့။ကိုယ့်ရဲ့ရုံးပိတ်ရက်ခွင့်ရက်တွေမှာအလုပ်လုပ်ပါလို့ဒီအထက်အရာရှိတွေကဘယ်တော့မှမပြောပါဘူးတဲ့။ဒါပေမဲ့အဲ့ဒီအချိန်တွေမှာလဲကိုကအလုပ်လုပ်နေတဲ့အလေးအထားဖြစ်အောင်လို့ကုမ္ပဏီကလုပ်ထားတယ်တဲ့ဝန်ထမ်းတွေကိုအလုပ်မလုပ်ရမနေနိုင်တဲ့သူမျိုးတွေဖြစ်အောင်လို့ပုံသွင်းလိုက်တာဖြစ်တယ်လို့သူကဆိုထားပါတယ် ဆိုတော့သူပြောသလိုပဲဒီမနေ့တနာရီနှစ်နာရီသုံးနာရီအထိအလုံးနဲ့ဆိုင်တဲ့ email တွေပို့နေရတဲ့အလုပ်ခွင့်မျိုးမှာလစာကောင်းကောင်းအပြင်ဆော့ဆော့ပြောတဲ့ထူးထူးခြားခြားခံစားပိုင်ခွင့်တွေရတယ်ဆိုရင်ရောတကယ်ပဲအကျိုးရှိသလားဆိုတာအလုပ်ရွေးချယ်တဲ့သူတွေဘက်ကစဉ်းစားစရာတစ်ခုဖြစ်မယ်ထင်ပါတယ်ရှင်။